ยังไงบีเนี่ยบุรีรัมย์อยู่ในตองไปยังเจ้าเยสกังกูเอเอยังไงเล่นในการพูดกันเลยที่มันมาวิญญาณใต้ใครใครยากะตอนนี้เราใต้พูดพิบวากันเจ้าตั้มเราไปกันตีบิวเคราะห์ว่าใต้พูดด้วยที่รักขันยากาดีว่าที่การมูสิกเดือดรุ่นเลยตั้มเราจะเริ่มมาพิจารณาพูดตัวเองมูปูมูจูสมินทงกับวิวเอโก้เปียววะเลยยังเจ้าคิดอะไรเลยเนี่ยงานเราจะเริ่มมาเสร็จเลยยังเจ้าเนี่ยมีเรื่องอีกอย่างที่มาเสร็จเราใต้เลยแต่เขาเนี่ยจำได้เยอะจนเป็นไม่ยากันอะไรเลย
อีกอันหนึ่งเราต้องลองเปลี่ยนไปเรื่อยๆทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกตัวเรื่องนั้นมาที่ตั้งแต่ที่ทุกอย่างเลยทุกต ုပ်စောမင်းထွန်းကအခုလိုဆက်ပြောပါတယ်
ဒီရတော့ကျွန်တော်တို့ကဒီရစမ်းနေတိုက်တာဌာနတော့ပြည်ပြင်ကြည့်ဒီဟာကမှကတိလာတော့မင်းပုံမှန်ကတော့ရုပ်ပြုံရဲ့ခကားဒီကျွန်တော်မြောက်ဦးကရက်တိုင်ရင်ဌာနတော့ပြည်ပြင်ကြည့်ဒီတရားဥပဒေပုံမူရေးဖွဲ့ရို့ဘယ်လိုလောက်ဆောင်တာတော့ပြည်ရဲ့ကျန်းတဲ့လုံရကိုပြည်ပြောတာကလောက်ဆောင်တာတော့မသိရတာ
ဒီမနေ့တိုက်ခိုက်ခံရတဲ့ညောင်ချောင်းနေကြဆောက်စကန်းဟာရဲတပ်ဖွဲ့တွေပါဝင်စစ်တပ်ရောနေထိုင်တဲ့စကန်းဖြစ်တယ်လို့ညောင်ချောင်းရွာသားတို့ကပြောပါတယ်
ညောင်ချောင်းဖန့်ကျင်ရော၄နိုင်ချင်းမလောက်ကတော့တော့ဒီလိုပြည်ပြည်ပြည်ပေါက်ခံနေကြရတယ်လည်းနဲ့ကြီးရောလည်းနဲ့ငယ်ရောညောင်ချောင်းစကန်းကိုဝန်တိုက်တယ်လို့ညောင်ချောင်းကနေကြဆောင်ရဲ့စစ်တပ်ကလည်းရှိတယ်အတန်းကတော့နေချောင်းဆောင်စကန်းနေကတက်ရောနေချောင်းဆောင်ရောက်ကုန်နေတယ်လို့ဒီကကြောင့်အဝက်အဲအဝက်ဝက်လိုက်လို့လို့ေညောင်ချောင်းရခိုင်ရွာနဲ့ကြတော့ရွာကညောင်ဘက်ကအခန်းလိုက်ကြတော့တောင်ဘက်ကညောင်ချောင်းကလာရွာနဲ့နေရ
ညောင်ချောင်းရွာခန့်နေအနေနဲ့တိုက်ပွဲဖြစ်စဉ်တွင်ပြစ်ခတ်မှုကြောင့်အပြေမထွက်ရဲကြသလိုတချို့ကတော့နိစရာကျေးရွာတွေကိုထွက်ပြေးသိမ်းရှောင်သွားကြတယ်လို့သူကဆိုပါတယ်ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အေးအေးပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းအဆက်တွယ်မရရှိခဲ့ပါဘူးဒီနှစ်ဒီမှာဗုဒ္ဓတောင်ပုံလုံးကျုံမြောက်ဦးမြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုအေအေဘက်ကနေလေးကျိန်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းများပြားရုတ်သိမ်းထားရပြီးမြို့ရွာကြီးတွေမှာပြောင်းရွှေ့အင်အားစုထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လ24ရက်နေ့ကကြောက်တော်မြို့နယ်မဟာမုနိဘုရားနဲ့2ကီလိုမီတာကွာဝေးတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေ9000ထိတိုးပွားလာနေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်။တပ်မတော်အနေနဲ့အေအေဖွဲ့ကိုရခိုင်ပြည်နယ်မှာအခြေစိုက်ခွင့်ပြုမှာမဟုတ်ကြောင်းပြောဆိုထားသလိုအေအေအနေနဲ့ရခိုင်ပြည်နယ်အတွင်းအခြေချနိုင်ရေးဟာအထူးကရည်မှန်းချက်ဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။